ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours for breaking with me. Don't be dreaming, to wallow me, you know to take me, keep to my always yashin de. Really would you darling, lu lu dai, atibia, to wallow ya, to top le sui me si de.
ရည်ရည်တန်တောတာရှင်များကိုမင်္ဂလာလေးရလေးဖြစ်ပါစေလို့နှုတ်ဆက်တာလိုက်ပါတယ်တောတာရှင်များခင်ဗျာဒုထဖလဲဆွေးနွေးမယ်ဆိုတဲ့အစီအစဉ်မှာကျွန်တော်ဆိုင်မွန်နဲ့
ကျမမွန်နုကနေပြီးတော့လေ့လာထားတဲ့
ဟန်ချက်ညီရဲ့ဘွားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်တောတာရှင်များခင်ဗျာခန္ဓာကိုယ်ဆွာနဲ့ပေါင်းသင်းဆက်ဆံရေးကိုဥပပေါင်းခြင်းအားဖြင့်ကာယညာနာလူမှုဆက်ဆံရေးပေါင်းသင်းမှုကိုအောင်မြင်တိုးတက်စေပါတယ်
ကျမရဲ့အစာအစာမြတာရဲ့လက်ချင်းခံတနေ့မှရေ6ခွနဲ့10ခွအထိတောက်တာနေအောင်ချင်းနဲ့လက်ဆက်တက်လေကိုနှင်းစင်ရှူရှိုက်တာမျိုးလင့်ချက်သေးသောတာချစ်ချင်းမြတ်တာပြတာတာမျက်နှိုးတံပိုးထားတာပျော်ရွှင်စွာနေထိုင်တာမိသားစုနဲ့မိတ်ဆွေကိုအပြုတ်သဘောဆောင်ဆက်ဆံတာစားတဲ့တွေကိုပြုလုပ်ရင်အအိုးပွေကောင်းတဲ့အခြေအနေတစ်ခုကိုဖြစ်လာပါလိမ့်မယ
်တော်ရရှိမြတ်မြတ်မြတ်တာအောင်ကူညီပေးတဲ့အရေးကြီးတဲ့အချင်းကဆုတောင်းနာမယ်ဖြစ်ပါတယ်။ဘုရားသခင်နဲ့ဆက်သွယ်တာကိုပယ်ပြီးတော့ဆဲဖုန်းတွေနဲ့ချိန်ကုန်တာတို့အင်တာနက်တိုင်တာတို့အပျော်ပါလိုက်စားတာတွေကိုတော့မပြုလုပ်သင့်ပါဘူး။ဘုရားသခင်ထံတော်မှာမြတ်မြတ်ဆုတောင်းနိုင်ဖို့ကိုးစားရမှာဖြစ်ပါတယ်။မိတ်ဆွေများခင်ဗျာကျွန်တော်တို့အနေနဲ့ညောင်းလင်းချက်တွေနဲ့အသက်ရှင်နေကြရပါတယ်။ကျွန်တော်တို့ရဲ့စိတ်ကူးအိမ်မက်နဲ့ညောင်းလင်းခြင်းအကြောင်းတွေကိုဘုရားသခင်ထံဖွင့်ပြောရင်ဘုရားသခင်ကကျွန်တော်တို့တဦးစီအတွက်ကောင်းဆုံးအရာတွေဖြစ်လာဖို့ကူညီပေးပါလိမ့်မယ်။ဒါကြောင့်မို့လို့လေတူဦးပေါ်တူဦးအပိတိုက်တို့ကိုလည်းလိုအပ်ပါတယ်
။သုသရှင်များရှင်လူမှုရေးပန့်ပူတာကဘဝရေးအရေးအတွေးကိုတူတက်မှုကိုအပြင်းထန်ဆုံးအဆုံးအဖြတ်ပေးပါတယ်။ရန်တူမာနကကျမတို့ကိုအကျွေးမဲ့အလုံများဖို့နဲ့စိတ်ဖိစီးမှုဝင်တွေကိုပြည့်စေပါတယ်။ဒါပေမဲ့ဖရာသခင်ကကျမတို့ကိုကိုရထန်တို့ပြန်လေးဖို့အလိုတော်ရှိပါတယ
်။လေးစားရတဲ့သုသရှင်များခင်ဗျာအကျဉ်းကြီးတဲ့ဘဝဖြစ်ဖို့အကြံပေးချက်တွေရှိပါတယ်ပထမဆုံးအချက်ကတော့ပြတ်သားတဲ့ဆုံးဖြတ်ချက်ချပြီးတော့တတ်တိုင်နေထိုင်မှုကိုအသိပြုလောက်အောင်ဖြစ်ပါတယ်နံပါတ်2အချက်ကတော့အကျဉ်းကြီးတဲ့အသက်တာရဖို့နဲ့တဦးနဲ့တဦးအပြန်အလှန်ဂရုစိုက်လှုပ်ဆောင်ရပါမယ်နံပါတ်3အချက်ကတော့မိမိကိုယ်ကိုဂရုစိုက်တဲ့အချိန်ပေးပါမိသားစုနဲ့ပျော်ရွှင်တဲ့အချိန်ကိုလည်းပေးရပါမယ
်နံပါတ်4အချက်ကတော့မိတ်ဆွေထူးခြားပြောင်းလဲမှုပြုလုပ်နိုင်တယ်ဆိုတာကိုတတိယပါနံပါတ်5ချက်ကတော့စိတ်ကူးအိမ်မက်ထားဖို့အချိန်ဖြစ်ပါတယ်။မိမိအနေနဲ့ဘေကူသွားနေရဆိုတာကိုသိပြီးရှေ့ဆက်လျှောက်လှမ်းရမှာဖြစ်ပါတယ်။နံပါတ်6အချက်ကတော့အောင်မြင်မှုကိုစုခုပြီးအောင်မြင်မှုပေးတဲ့ဖရာသခင်ကိုကျေးဇူးတင်ပါ။နောက်ဆုံးနံပါတ်9အချက်ကတော့နေ့တိုင်းဖရာသခင်ကိုချီးမွမ်းပါ။တ
ော်တာရှင်များအနေနဲ့လည်းဖော်ပြပေးခဲ့တဲ့အချက်တွေကိုလိုက်လျှောက်ပြီးသက်ရှင်မယ်ဆိုရင်အကျဉ်းကြီးရဲ့ဘဝကိုပြည့်စုံချမ်းသာစွာပတ်ဆိုင်ရရှိမှာဖြစ်ပါတယ်
။သောတာရှင်များအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ဂျေဇုတင်ပါတယ်ရှင်။
ချစ်တော်သားရှင်မိတ်ဆွေမိဘညီကိုမောင်နှမအားလုံးကိုမင်္ဂလာပါလို့ရှိဥစွာနှုတ်ခွန်းဆက်တာလို့ပါတယ်ဒီနေ့တပံဆက်လက်ပြီးတော့ယေရှုနှင့်တူရန်ဆိုတဲ့တရားဒေသနာထဲရနေပြီးတော့နေ့စဉ်စားရန်အစာအတွက်ဆုတောင်းပါဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးတော့ဆက်လက်လေ့လာသွားကြပါစို့မိတ်ဆွေတို့ရှမသဲခရစ်ဝင်ခိုင်6ငွေ7မှာအသက်မွေးလောက်သောအစာကိုကျွန်တော်တို့အားယနေ့ပေးသနာတော်မူပါဆိုပြီးတော့ပေါ်ပြထားတာတွေ့ရပါတယ်မိတ်ဆွေတို့တကယ်လို့သင်ရဆိုရှင်ကလေးငယ်တူကဲဆိုပဲတနေ့တားရဲ့လူအချက်ကိုနေ့တိုင်းအစဉ်ရရှိနေတယ်ဆိုတာကိုသင်သိရလားမိတ်ဆွေတို့နေ့စဉ်နေ့တိုင်းသင်ဆုတောင်းရမယ့်အချက်ကတော့အသက်မွေးလောက်သောအစာကိုကျွန်တော်အားယနေ့ပြသတော်မူပါဆိုတဲ့အချက်ပဲဖြစ်ပါတယ်ဒီနေ့မှာခရစ်တော်သင်ထားပြီးတဲ့ဆုတောင်းချက်လည်းမှာအသက်မွေးလောက်သောအစာကိုကျွန်တော်တို့ကိုတသက်စာအတွက်ပေးပါဆိုပြီးတော့မတောင်းခိုင်းပါဘူးမိတ်ဆွေတို့ယနေ့ပြသတော်မူပါနေ့ရဲ့အစဉ်တိုင်းပေးသနာတော်မူပါတရက်စာတရက်စာနေ့ရဲ့တရက်အတွက်ပဲဆုတောင်းခိုင်းတော်ကျွန်တော်တို့တွေ့ရှိရပါတယ်မိတ်ဆွေတို့ဒါကြောင့်မလို့ဒီမှာခရစ်တော်တင်ထားပြီးတဲ့ဆုတောင်းချက်လေးတည်းမှာအသက်မွေးလောက်သောအစာကိုကျွန်တော်တို့ကိုယနေ့ပေးသနာတော်မူပါဆိုတဲ့ဆုတောင်းချက်ကလေးကိုဆုတောင်းမှုရတဲ့ဖြစ်ပါတယ်နေ့ပြန်နေ့အတွက်မလုံလောက်ဘူးဆိုပြီးတော့စိတ်မပြတ်ပါနဲ့မိတ်ဆွေတိမရှိတဲ့ထာဝရဘုရားရဲ့ဂတိတော်ဟာဆိုလို့ရှိရင်အာမခံချက်ပဲဖြစ်ပါတယ်ထာဝရဘုရား၌ခိုလုံ၍ကောင်းသောအကျင့်ကိုကျင့်လော့ပြည်တော်၌နေ၍တစ္ဆာတရားကိုကျက်စားလော့ဆိုပြီးတော့ဒါဝိမင်းကြီးကဖော်ပြထားတာကိုတွေ့ရပါတယ်မိတ်ဆွေတို့ဖြောင့်မတ်သောသူသည်ဆုံးပြစ်ခြင်းကိုခံရသည့်အကြောင်းသူ၏သားမြေတို့သည်တောင်း၍စားသည့်အကြောင်းငါသည်အသက်ပြိုသည့်ကာလမှအစဉ်အိုသည့်တိုင်အောင်မမြင်စဘူးဆိုပြီးတော့ဇာလံဆရာနေပြီးတော့ဇာလံ38အငယ်3:25မှာ ဖော်ပြထားတာကိုတွေ့ရပါတယ်မိတ်ဆွေတို့ဒါကြောင့်မလို့ဖြောင်းမတော်သူဟာဆိုလို့ရှိရင်သူများတွေရဲ့ဆုံးပြစ်ခြင်းခံရတယ်ငတ်ပြတ်သွားတယ်သူ့ရဲ့သားသမီးမြေမြစ်တရားဆိုလို့ရှိရင်တောင်းစားတဲ့အကြောင်းကိုဆာလန်ဆရာသူဟာသူငယ်ငယ်တည်းကအခုအိုတဲ့အထိမမြင်ဘူးသေးဘူးဆိုပြီးတော့ဖော်ပြခဲ့တာကိုတွေ့ရပါတယ်ကျွန်တော်တို့တူးစီတူးစီရဲ့ဆိုရင်ပူပန်မှုတွေကိုပေါ်ပါစေပြီးတော့နာဇရဲမြို့မှာရှိနေတဲ့နေအိမ်မိသားစုတွေလူရာကိုစီမံခန့်ခွဲပေးထားခဲ့တဲ့သခင်ယေရှုခရစ်ဟာဆိုရှင်မိမိရဲ့သားသမီးတွေစာဝတ်နေကိုစီမံပေးတဲ့နေရာမှာယုံကံနေရတဲ့မိခင်တိုင်းကိုတနာပါတယ်ပြမန်းရဲ့ထိန်းသူမရှိပဲပစ်ထားသောသူကဲ့သို့ဆိုပြီးတော့မဿဲအခန်းကြီး9ငယ်36မှာဖြစ်နေတဲ့လူအုပ်ကြီးကိုတနာတဲ့ကယ်တင်ပိုင်ရှင်ဟာဆိုရှင်မျက်မှောက်ခင်မှာဆိုရှင်စိရင်ဒုက္ခဝေဒနာခံစားနေရတဲ့သူတွေကိုလည်းတနာကျင်နာနေစေဖြစ်တယ်ဆိုတာကျွန်တော်တို့မမေ့ပါနဲ့လက်တော်အားဆိုရှင်သူတို့ပေါ်မှာစန့်တန်းပြီးတော့ကောင်းကြီးပေးနေပါတယ်မိတ်ဆွေတို့မိမိရဲ့တပည့်တော်တွေကိုတုံတင်ပေးခဲ့တဲ့ဆုတောင်းခြင်းအားလည်းကျွန်တော်တို့အတွက်လည်းဖြစ်တယ်ဆိုတာကိုတတိယအောင်မိကြပါစို့နေ့စဉ်အစားကိုကျွန်တော်တို့တောင်းလျှောက်တဲ့နေရာမှာခန္ဓာကိုယ်အတွက်ပဲမကပါဘူးမိတ်ဆွေတို့ထာဝရအသက်အတွက်လည်းကျွန်တော်တို့ခွန်အားဖြစ်စေတဲ့ဝိညာဉ်ဆိုင်ရာအသက်မုံအတွက်လည်းပါဝင်နေဆိုတာကိုမမေ့ပါနဲ့မိတ်ဆွေတို့ယောဟန်ခရစ်ဝင်ခန်းကြီး6ငယ်29မှာပျက်စီးတတ်သောအစာကိုရခြင်းကမကြိုးစားကြနဲ့လူသားသည်သင်တို့အားပေး၍ထာဝရအသက်နှင့်မြတည်တတ်သောအစာကိုရခြင်းကကြိုးစားကြလောဆိုပြီးတော့ရှင်ယောဟန်လည်းအားပေးတိုက်တွန်းခဲ့တာကိုတွေ့ရပါတယ်။သခင်ဖျားဆိုရှင်ဆက်လဲပြီးတော့ငါသည်ကောင်းကင်မှဆင်းသက်သောအသက်မုံဖြစ်ဤမုံကိုစားသောသူမည်သည်ကအစင်မပြအသက်ရှင်လိမ့်မည်ဆိုပြီးတော့ရှင်ယောဟန်ခရစ်ဝင်ခန်းကြီး6အငယ်51မှာဖော်ပြထားတာကိုတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ခရစ်တော်ယေရှုလူသားကြီးလကံပြီးတော့လူလောကမှာဘုရားရှင်အမှုတော်မြတ်ကိုထမ်းဆောင်ပြီးတော့တက်တော်ထင်ရှားခဲ့တဲ့အချိန်ခါမှာဆိုရင်သူ့နောက်ကိုလူတွေအားဆိုရှင်ထောင်နဲ့ထောင်နဲ့ကြီးပြီးတော့လိုက်နေတာကိုတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ခရစ်တော်ယေရှုအားဆိုရှင်တရားနာပရိသတ်ကိုအင်မတန်မှကိုခြင်းစာတတ်တယ်။တခါတရားနာနေတဲ့အခါမှာဒီလူအုပ်ကြီးကိုထောင်နဲ့ကြီးပြီးတော့ရှိတဲ့လူအုပ်ကြီးကိုသူ့အနေနဲ့စားစရာတွေဝေငှကျွေးမွေးခဲ့တာကိုလည်းကျွန်တော်အားလုံးသိပြီးဖြစ်ပါတယ်။ဒါမှမဟုတ်လူအုပ်ကြီးအားဆိုရှင်ခရစ်တော်နောက်လိုက်ပြီးတော့တနည်းအားဖြင့်သူတို့ကလောကမှာရှိတဲ့လောလောဆယ်လက်တော်ခန္ဓာကိုဝမ်းပိုက်အတွက်လိုက်နေခြင်းဖြစ်ပါတယ်။ဒီနေရာမှာခရစ်တော်ဘုရားအဲ့ဒီပုံကိုယ်ဒီအားလုံးနားလည်သဘောပေါက်ဖို့ရန်အတွက်ငါသည်ကောင်းကင်မှာဆင်းသက်သောအသက်မုံဖြစ်တယ်။ဤမုံကိုစားသောသူမိကအစင်မပြအသက်ရှင်လိမ့်မည်ဆိုပြီးတော့ပေါ်ပြထားပါတယ်။တနည်းအားဖြင့်ခရစ်တော်ဘုရားဆိုရှင်သူကိုယ်သူအသက်မုံဆိုပြီးတော့တင်စားထားတာကျွန်တော်တွေ့ရပါတယ်။အဲ့ဒီအသက်မုံကိုစားတဲ့ပုဂ္ဂိုလ်ဟာဆိုရှင်နောက်တစ်ဖန်ငှက်ခြင်းမရှိတော့ဘူး။နောက်ပြီးတော့ထာဝရအသက်ကိုရရှိမယ်ဆိုပြီးတော့နှုတ်ကပါကျမ်းစာတော်မြတ်ထဲမှာခရစ်တော်ကိုယ်တိုင်မွေးဆူခဲ့တာတွေ့ရပါတယ်။ကျွန်တော်ရဲ့ကယ်တင်ရှင်ဟာဆိုရှင်အသက်မုံဖြစ်ပါတယ်မိတ်ဆွေတို့။ကိုရောရှင်ကိုကြည့်ကြရမယ့်ကျွန်တော်အသက်ဝိညာဉ်ဟာဆိုရှင်ကောင်းငင်မှလာတဲ့အသက်မုံအဖြစ်အစာဝပါလိမ့်မယ်။ဝိညာဉ်တော်နဲ့လည်းပြည့်ဝလာပါလိမ့်မယ်။တနည်းအားဖြင့်ဒီအသက်မုံဆိုတာနှုတ်ကပတ်တော်ပဲဖြစ်ပါတယ်မိတ်ဆွေတို့နှုတ်ကပတ်တော်အားဖြင့်ကျွန်တော်တို့အားဆိုရှင်ခရစ်တော်ကိုရယူနိုင်ပါတယ်နှုတ်ကပတ်တော်အားဆိုရှင်ငါ၏တက်တည်ဖြစ်တယ်ဆိုပြီးတော့ခရစ်တော်ဘုရားကိုယ်တိုင်လည်းမွေးဆူခဲ့တာတွေ့ရပါတယ်နှုတ်ကပတ်တော်နားလည်ပြီးတော့တမန်တော်ကိုစိတ်နှုံးတဲ့ဆွဲလန်းနိုင်မှုရန်အတွက်တန်ရှင်တော်ဝိညာဉ်တော်အားဆိုရှင်အလုလုနေပါတယ်မိတ်ဆွေတို့နေ့စဉ်နေ့တိုင်းနှုတ်ကပတ်တော်ကိုဖတ်ရှုလေ့လာပါကျွန်တော်သက်တာမှာတနည်းတာအတွက်လိုအပ်တဲ့တမန်တော်အားဖြင့်ကိုယ်တော်ရှင်ရဲ့ဝိညာဉ်တော်ကကျွန်တော်တို့အသက်ဝိညာဉ်ကိုခွန်အားပေးလာပါလိမ့်မယ်မိတ်ဆွေတို့ကျွန်တော်တို့ဟာဆိုရှင်လက်တော်လူအပ်ချက်များနဲ့ဝိညာဉ်ဆိုင်ရာကောင်းကြီးမင်္ဂလာတွေကိုနေ့စဉ်တောင်းလျှောက်ဖို့ရန်အတွက်ခရစ်တော်ဘုရားဆိုရှင်တုန်တင်ပေးနေပါတယ်မိတ်ဆွေတို့ကျွန်တော်တို့ကောင်းမှုအတွက်ဘုရားသခင်ဟာဆိုရှင်အကြံစီရှိပါတယ်ကိုတော်ရှင်ကိုအစီမပြတ်အားကိုးတက်ဖို့ရန်တွေဖြစ်ပါတယ်ကိုတော်နဲ့ဆက်ဆံစကားပြောဖို့ရန်အတွက်ဆွဲဆောင်ခြင်းတနည်းပဲဖြစ်ပါတယ်ဒါကြောင့်မလို့ခရစ်တော်နဲ့စကားပြောဆက်ဆံခြင်းမှာဆိုလို့ရှိရင်တနည်းအားဖြင့်ဆုတောင်းခြင်းကျမ်းစာဖတ်ခြင်းအားဖြင့်စာလောင်မှုသိမ့်နေတဲ့အသက်ဝိညာဉ်အားဆိုရှင်ဝါပြောခြင်းကိုရောက်ရှိနေပါလိမ့်မယ်မိတ်ဆွေတို့ရင်ငတ်တဲ့သူတွေဟာဆိုရှင်အသက်ဆန်းရီကိုတောက်တုံးရတဲ့အတွက်လန်းဆန်းခြင်းရှိသလိုပဲကျွန်တော်ရဲ့စာလောင်မှုသိမ့်နေတဲ့ဝိညာဉ်ရေးအသက်တာဆိုရှင်ဘုရားရှင်ရဲ့နှုတ်ကပတ်တော်ကိုဖတ်ရှုလေ့လာပြီးတော့ကျမ်းစာဖတ်ဆုတောင်းခြင်းအားဖြင့်အသက်နဲ့ပြည့်ဝတဲ့နိုးကြတဲ့အသက်ဝိညာဉ်ကိုပြန်လည်ဖြစ်ပေါ်လာပါလိမ့်မယ်မိတ်ဆွေတို့ဒီနေ့လောကမှာလူတွေအဓိကစိုးရင်ပူပန်နေတာတော့စားဝတ်နေရေးပဲဖြစ်ပါတယ်စားဖို့ပ ဘယ်ဝတ်စားတွေဝတ်ရမလဲဗမာနေရမလဲဒါတွေပဲစိုးရင်နေပါတယ်ဒါမှမဟုတ်ဒီစိုးရင်ပူပန်မှုတွေကိုခရစ်တော်ဘုရားကိုယ်တိုင်ကဘယ်ကဲ့သို့ဖော်ပြခဲ့လဲဆိုတော့ရှမသဲခရစ်ဝင်အခန်းကြီး6အငယ်25မှာဆိုလို့ရှိရင်ထို့ကြောင့်ငါဆိုသည်ကအဘယ်သို့စားတော့ရမည်ဟုအသက်ဖို့မစိုးရင်ညာနေအဘယ်သို့ဝတ်ရမည်ဟုကိုယ်ဖို့မစိုးရင်ညာနေအစာထက်အသက်မြတ်သည်မဟုတ်လောအဝတ်ထက်ကိုမြတ်သည်မဟုတ်လောမိုးကောင်းကင်၌ကျင်နေသောငှက်များကိုကြည့်ရှုစင်ကျင်ကြလော့ထိုငှက်တို့သည်မျိုးစေ့ကိုမဆိုင်မကျဲစဘာကိုမရိပ်ကြည်၌မဆုမသွင်းသို့တော်လည်းကောင်းရင်ပေါ်၌ရှိတော်မူသောသင်တို့အဖသည်သူတို့ကိုကြွေးတော်မူ၏ထိုငှက်တို့ထက်သင်တို့သည်အလွန်မြတ်သည်မဟုတ်လောအဘယ်သူသည်စိုးရင်ခြင်းအဖြစ်မိမိအသက်တာကိုတရောင်ခန့်မြတိုးပွားစေနိုင်သနည်းအဝတ်အဖို့အဘဲကြောင့်စိုးရင်ရသနည်းတောနှင်းပင်တို့သည်အဘယ်သို့သောအဖြစ်ကြီးပွားသည်ကိုစင်ကျင်အောင်မကြလော့ထိုပင်တို့သည်အလုတ်လည်းမလုတ်ချီဖြစ်စေခြင်းကမငင်မွင့်ထို့တော်လည်းဖုံးကြီးသောရှောလမုန်မင်းကြီးအဝတ်သည်ထိုပင်တပင်မြ၏အဝတ်ကိုမမီဟုငါဆို၏ယုံကြည်အားနည်းသောသူတို့ယနေ့အသက်ရှင်လက်နက်ပြံမိဖို့တဲသို့ရောက်သောတောမြက်ပင်ကိုဘုရားသခင်သည်ထိုသို့သောအဝတ်နှင့်ဖုံးလွှမ်းတော်မူနေထိုမြတ်မကသင်တို့ကိုအဝတ်နှင့်ဖုံးလွှမ်းတော်မူမည်မဟုတ်လောထိုကြောင့်အဘယ်သို့စားသောရအံ့ဤအဘယ်သို့ဝတ်ရအံ့ဤဟူ၍မစိုးရင်ညာနှင့်ထိုရများကိုသာသနာပလူသည်ရှာဖွေတတ်ကြ၏ထိုရများကိုသင်တို့သည်အသောလူကြောင့်ကောင်းပွန်၌ရှိတော်မူသောသင်တို့အဖသည်သိတော်မူ၏ဘုရားသခင်နိုင်တော်နှင့်ဖြောင့်မတ်ခြင်းတရားတော်ကိုရှေးဥစွာရှာကြလော့နောက်မှထိုအရာများကိုထပ်၍ပေးတော်မူလတံထိုကြောင့်နက်ဖြန်နှင့်အဖို့မစိုးရင်ညာနှင့်နက်ဖြန်နှင့်သည်မိမိဖို့စိုးရင်လိမ့်မည်ယခုနေ့၌ရှိသောမကောင်းမသင့်သောအရာသည်ယခုနေ့အဖို့လောက်ပြီဆိုပြီးတော့ရှင်မသက်ခရစ်ယုံထဲမှာခရစ်တော်ဘုရားကိုယ်တိုင်ဝတ်ဆုခဲ့တာတွေ့ရပါတယ်မိတ်ဆွေတို့ဒါကြောင့်ဒီနေ့ကျွန်တော်တို့အသက်တာမှာဆိုရှင်နိုင်ငံတော်နဲ့ဖြောင့်မတ်ခြင်းတရားကိုရှေးဥစွာရှာဖွေခြင်းအဖြစ်အသက်မွေးလောက်သောအစာကိုရောက်တိုင်းရရှိခံစားနိုင်ကြပါစေဆိုပြီးတော့ဆုတောင်းမြတ်တာပို့တာယင်ညီကုန်ချုပ်လိုက်ပါတယ်အာမင်
လင်းချင်းတံမြောပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါရခင်ဗျာသောတာရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အဖြစ်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျောလင်းချင်းအတံမြမအစီအစဉ်ကိုစောင့်မျှော်နာတော်တာဆင်နေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကွယ်တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမယ်တမချန်းစာပုံမြင်လေးကတော့အုတ်ချုပ်သူတရားသူကြီးသို့မဟုတ်ပရောဖက်ကြီးရှမွေလာဆိုတဲ့ပုံမြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေအေလကာနာနဲ့ဟာနာဆိုတဲ့ဇနီးမောင်နှံနှစ်ယောက်မှာရှမွေလာဆိုတဲ့သားတယောက်ကိုဖျားသခင်စီကသားစုပန်တဲ့အတွက်ဖျားသခင်ကပေးသနာတော်မူတဲ့ကွယ်အဲ့ဒီသားရှမွေလာဟာအသက်ကြီးလာတဲ့အခါဣသရေလလူမျိုးတွေကိုဥဆောင်ဥရွယ်ပြုရတဲ့ မိစပါမျိုးမှနေပြီးဣတရေလလူမျိုးတွေကိုစီးရင်အုပ်ချုပ်တဲ့ကွယ်ရှင်မွေလစီးရင်အုပ်ချုပ်နေတဲ့အချိန်မှာဣတရေလမျိုးသားတို့ဟာဖိလိတိလူတို့ကိုစစ်နိုင်တဲ့အတွက်ဖိလိတိလူတို့သိမ့်ပိုက်ထားတဲ့မြေအားအလုံးကိုဣတရေလလူတွေကိုပြန်ပေးလိုက်ကြရတာပေါ့ရှင်မွေလဟာအသက်ထက်ဆုံးဣတရေလလူတွေကိုအုပ်ချုပ်တဲ့သူဟာနှစ်စဉ်နှစ်တိုင်းဘေသလမြို့ကိလကာလမျိုးမိစပါမျိုးတွေကိုသွားပြီးလူတွေရဲ့အမှုခင်းတွေကိုစစ်ဆေးစီးရင်လင့်ရှိတယ်ကွ။နောက်တော့ရာမမျိုးနေအိမ်ကိုပြန်ပြီးတရားသူကြီးအဖြစ်နဲ့ဆောင်ရွက်တယ်။နှစ်တော်ကြာလို့ရှမွေလဟာအိုမင်းမစွန်ဖြစ်လာတဲ့အခါသူ့သားတွေကိုဣသရေလပြည်ရဲ့တရားသူကြီးတွေခံထားတယ်။သူ့သားကြီးကယောလဖြစ်ပြီးသားငယ်ကအဘိယလို့ခေါ်တယ်။သူတို့ဟာဘေရရှေဘမြို့မှာတရားသူကြီးတွေအဖြစ်တာဝန်ယူဆောင်ရွက်ကြတဲ့ကွယ်ဒါပေမဲ့သူတို့ဟာသူတို့ဖခင်ရဲ့လမ်းစဉ်ကိုမလိုက်ကြဘဲငွေကြေးရရှိမှုကိုသာစိတ်ဝင်စားတဲ့အတွက်တစိုးလက်ဆောင်တွေကိုယူပြီးအမှုတွေကိုမတရားစီရင်ဆုံးဖြတ်ကြတဲ့ကွယ်အဲ့ဒီအခါမှာဣသရေလလူတွေဟာစုဝေးပြီးရာမမြို့မှာရှိတဲ့ရှမွေလစီသွားပြီးအရှင်ဟာအသက်အရွယ်အိုလာပြီးအရှင်ရဲ့သားတို့ဟာလည်းအရှင်ရဲ့လမ်းစဉ်ကိုမလိုက်ကြဘူးဒါကြောင့်ကျွန်တော်တို့ကိုအုပ်စိုးဖို့ဘုရင်ခန့်ပေးပါဒါမှကျွန်ုပ်တို့ဟာတခြားတိုင်းပြည်တွေလိုဘုရင်ရှိပါလိမ့်မယ်ဆိုပြီးဘုရင်ရရှိရေးအတွက်တောင်းဆိုကြတဲ့ကွယ်ဒီလိုနဲ့ရှမွေလဟာထာဝရဘုရားသခင်ကိုဣသရေလလူတွေကဘုရင်ခန့်ထားပေးဖို့တောင်းလျှောက်တဲ့အကြောင်းပြောပြတဲ့အခါဘုရားသခင်ကသူတို့ပြောတာနားထောင်ပါသူတို့ကသင်ကိုမပစ်ပယ်ကြပါဘူးဒါပေမဲ့ဘုရင်အုပ်ဆိုးတဲ့အခါဘုရင်တို့ရဲ့ကြင့်ထုံးကြင့်နီးတို့ကိုပျော်ပြပြီးကြက်ကြက်တဲတဲတတိပေးပါလို့မိန့်တော်မူတဲ့ကွယ်။ဒါကြောင့်လဲရှင်မွေလကဣတရေလလူတွေကိုဘုရားသခင်မိန့်တော်မူတဲ့အတိုင်းပါပြောလဲဆိုတော့ဣတရေလလူမျိုးအပေါင်းတို့တင်တို့ဘုရင်ကိုအလိုရှိကြတာဟုတ်ပါပြီ။တင်တို့ဘုရင်ခန့်ရင်တင်တို့ရဲ့ဘုရင်ဟာတင်တို့သားတွေကိုစစ်မှုထမ်းခိုင်းမယ်တချို့ကိုယထာတတချို့ကိုမြင်းတတချို့ကိုအထူးထိုးစစ်ဆင်တဲ့တက်မှာအမှုထမ်းစီမယ်အချို့ကိုလူတယောက်တက်မှုအချို့ကိုလူ90တက်မှုအဖြစ်ခန့်ထားမယ်ဘီရင်ရဲ့လမ်းမြေတွေကိုလည်းထွန်ရဲ့စိုက်ပျိုးရိတ်သိမ်းရလိမ့်မယ်တင်တို့ရဲ့သမီးတွေဟာလည်းဘီရင်အတွက်နဲ့သာအမျိုးမျိုးဖော်ဆက်သူတွေဇရော်ကဲတွေမှုတ်ဖုတ်လုပ်တဲ့လူတွေဖြစ်ကြလိမ့်မယ်တချို့ကြတော့လက်နက်တွေစစ်ရတဲ့လူတွေဖြစ်ကြရမယ်။စပြည့်ဥယင်ချံတွေတန်လွင်ချံတွေသိမ်းယူပြီးအမှုထမ်းတွေကိုပေးလိုက်မယ်။တင်တို့ရဲ့အစည်းကမ်းတွေအကောင်းဆုံးနွားတွေမြဲတွေကိုသိမ်းယူပြီးဘရင်ဖို့ခိုင်းစေကြလိမ့်မယ်။သိုးတွေကိုလည်းဆယ်ပုံတစ်ပုံသိမ်းယူမယ်။တင်တို့ကိုယ်တိုင်သူ့စီမှာကြုံခံရကြမယ်။အချိန်ကြာလာတဲ့အခါတင်တို့ရွေးချယ်တင်မြောက်တဲ့ဘရင်ကြောင့်ညှင်းညူကြလိမ့်မယ်။ဖျားသခင်ဟာတင်တို့ညှင်းညူတဲ့ကိုနားညောင်းတော်မူမှာမဟုတ်ဘူးဆိုပြီးဘရင်နဲ့ပတ်သက်တဲ့တွေ့ကြုံရင်ဆိုင်ရမယ့်အကြောင်းတွေကိုသတိပေးတဲ့ကွယ်။ဒါပေမဲ့ဣသရေလလူတို့ဟာရှမွေလပြောကြားသတိပေးတာကိုသိအလေးမထားပဲကျွန်တော်တို့ဟာတခြားတိုင်းပြည်ကလူတွေလိုဘရင်လိုချင်ပါတယ်ဆိုတာပဲရှောက်ကြတဲ့ကွယ်ရှမွေလလည်းသူတို့ပြောသမျှကိုနားထောင်ပြီးဖျားသခင်ကိုရှောက်တင်တဲ့အခါဖျားသခင်ကခွင့်ပြုတဲ့အတွက်ရှမွေလဟာဣသရေလလူတွေကိုမိမိတို့နေရအသီးအသီးကိုပြန်သွာခိုင်းလိုက်တဲ့ကွယ်မကြာခင်မှာရှမွေလဟာဣသရေလလူတို့ကိုမိစပါမြို့မှာစုယုံစေတဲ့နောက်ပြီးဣသရေလလူတွေကိုဘယ်လိုပြောလဲဆိုတော့တင်တို့အီဂျစ်ပြည်မှာကြုံခံနေရစဉ်ဆင်းရဲဒုက္ခတွေကနေကယ်တင်တော်မူတဲ့ဖျားသခင်ကတင်တို့လိုချင်တဲ့ဘရင်ကိုတင်မြောက်ခွင့်ပေးပြီးဒါကြောင့်တင်တို့ဟာဖျားသခင်ရဲ့ရှေ့တော်မှာအနွယ်အလိုက်သားချင်းစုအလိုက်စုယုံကြပါလို့ပြောတော့ဣသရေလလူတွေလည်းစုယုံကြတဲ့နောက်ပြီးဗင်ယာမင်အနွယ်မှကိရှရဲ့သားရှောလူကိုဘရင်ဖြစ်ရွေးချယ်တင်မြောက်ကြတဲ့ကွယ်တူလေးတူမလေးတို့ရေဣသရေလလူမျိုးတွေဟာသူတို့ရဲ့ခေါင်းဆောင်တွေပရောဖက်တွေဥဆောင်တာကိုပဲနာခံပြီးနေထိုင်လာကြရမှာတခြားလူမျိုးတွေရဲ့ဘရင်တင်မြောက်တာကိုတွေ့မြင်တဲ့အခါမှာသူတို့လည်းဘရင်ကိုလိုလားကြတဲ့အတွက်ပရောဖက်ရှမွေလကိုတောင်းဆိုတဲ့အခါပရောဖက်ရှမွေလဟာဖျားသခင်ကိုခွင့်တောင်းပြီးဘရင်ကိုရွေးချယ်တင်မြောက်ပေးရတာပေါ့ဖျားသခင်ကိုအားကိုးပြီးဖျားသခင်ရဲ့စကားနားထောင်တဲ့လူတိုင်းဟာဖျားသခင်ရဲ့အလိုတော်ကိုခံယူပြီးအလုပ်ဟုသမျှကိုဆောင်ရွက်တတ်ပါတယ်ကွယ်။ဒါကြောင့်တူလေးတူမလေးတို့လည်းပရောဖက်ကြီးရှမွေလလိုမိမိတို့လုပ်ကင်ဆောင်ရွက်မဲ့လုပ်ငန်းဟုသမျှမှာဖျားသခင်ကိုအားကိုးပြီးဖျားသခင်ရဲ့အလိုတော်ကိုခံယူနိုင်ကြပါစေလို့တော်လေးလှလှဆန္ဒပြုလိုက်ပါတယ်ကွယ်။တူလေးတူမလေးတို့အားလုံး ဒီနေ့မသားဝယ်ရတမချန်းစာပုံမြင်ဖြစ်တဲ့အုပ်ချုပ်သူတရားသူကြီးတို့မဟုတ်ပြောဖက်ကြီးရှမွေလာဆိုတဲ့ပုံမြင်လေးကိုနားတော်တာစီရင်ရွှေနှန်းချမ်းမြေ့ကြပါစေကွယ်ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာပြာသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။